ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မြန်မာဘက်က MOU လုပ်တာအယောက်280ကျော်ကိုမြဝတီမဲဆောက်နယ်ဆက်ကနေဒီကနေ့မေလ10ရက်နေ့မှာစပြီးတော့ဆင်းလွှတ်လိုက်ပါတယ်။ဒါဟာကပ်ရောဂါ COVID-19 ကြောင့်ဒီနှစ်နှစ်နိုင်ငံကြားမှာတရားဝင်လုပ်သားဆင်းလွှတ်တာကိုနှစ်နှစ်လောက်ရပ်ထားပြီးတော့ပထမဆုံးအကြိမ်ဆင်းလွှတ်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြပြပေးပါရှင်
။မြန်မာနိုင်ငံဘက်ကအလုံသမားဆင်းလွှတ်ရေးထိုင်းမြန်မာနှစ်ဖက်သဘောတူစာချုပ် MOU အရအလုံသမား280ကျော်ကိုကင်းရင်ပြည်နယ်မြဝတီဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကိုဒီကနေ့မှလွှဲပြောင်းပေးလိုက်ပြီလို့မြန်မာအလုံသမားရေးရာဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ဝင်းက VOA ကိုပြောပါတယ်
။မှန်ပါတယ်ခင်ဗျ။ဒါလည်းဒီကဟိုကာလမှာဟိုစမိုးရေးစပြီးကျွန်တော်တို့ဒါထိုင်းနိုင်ငံနိုင်ငံကြီးစပြီးတော့ပို့တာပေါ့။နောက်လည်းကျွန်တော်ပြောတဲ့တော့ဆောက်ကျွန်တော်တော့ရှိပါတယ်။ထိုင်းရဲ့ဒီနေ့ကိုစီစဉ်တိုင်းကျွန်တော်စုစုပေါင်းတယ်။သူတို့ကကျွန်တော်ဒီအထုပ်လုံးလာကြိုင်နာနဲ့ဆောဆူသွားတယ်တော့ဆောက်ကျွန်တော်တို့ရတိုင်းနှုတ်ဖို့ရှိပါလေ
။ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မြန်မာအလုံသမားအတန်းအရာရှိရုံးကတော့ဒီနေ့ထိုင်းကိုရောက်လာတဲ့မြန်မာ MOU လုံသား288ယောက်ရှိတယ်လို့ထုတ်ပြန်ထားပါတယ်။သူတို့အားလုံးဟာ Bandu Spoultry Group ရဲ့စက်သားထုတ်လုပ်ရေးအလုပ်ရုံမှာလုပ်ကိုင်ရမှာပါ။2021ခုနှစ်ကိုဗစ်ကပ်ရောဂါကာလမှာထိုင်းရောက်ပြည်ပလုံသားအများစု၄ရက်ပြန်ကြလို့ထိုင်းမှာလုံသားလိုအပ်ချက်များနေပါတယ်။ဒီလိုအပ်ချက်ကိုဖြည့်နိုင်ဖို့အတွက်အင်းကြီးချင်းမြန်မာနိုင်ငံဘက်ကနေလုံသားအများအပြားကိုခေါ်သွင်းနေရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါနဲ့ဆေးအာဏာသိမ်းမှုကြောင့်စီးပွားရေးချွတ်ချုံကျနေပြီးထိုင်းကိုတရားမဝင်အလုပ်သွားလုပ်သူတွေတဖြည်းဖြည်းများလာပါတယ်အလုပ်လုပ်ကင်ဖို့အတွက်ထိုင်းနယ်စပ်ကိုတရားမဝင်ဖြတ်ကျော်ရင်းဖမ်းဆီးခံရသူမြန်မာတွေလည်းနှိမ့်တိုင်းနှိမ့်ပါရှိနေပါတယ်အလုပ်တစ်ခုရဖို့ထိုင်းမှာလုံနေရပေမဲ့ဝင်ငွေကတော့ကုန်ကျစရိတ်နဲ့သူမိဆောင်မိတိတ်မဖြစ်ဘူးလို့ဗန်ကောက်မြို့စမုတ်စခုံမှာအလုံးလုံးနေတဲ့မြန်မာလုံသားတူက VOA ကိုပြောပါတယ
်ခိုက်တယ်ရောအများကြီးရောဒီမှာပေါ်သားတဲ့အများကြီးရှိတော့အမေရိကန်ကအမှတ်လို့ရှိရင်ကမတ်ကြီးဆိုတာလည်းလင်ကန်ကူလည်းဒီလိုကိုယ်တိုင်ပါပစီတွေဆိုတာခိုက်တယ်ဖြစ်လဲဆိုတော့ညီမကြီးမှာလို့ညီမကြီးမှာတော်တော်လေးတွေ့ရနေကြတော့ဒီလိုတွေ့ရလာတာကြီးကြတော့လည်းဘာမှမဟုတ်ဘူးနော်အဲ့တော့ဒီကနေ့ကကိုယ်ကတော့ခရောက်ဆောင်ညီမကြီးကိုပြန်ကြွေးပြရတယ်အလိုပဲတော့အလိုပဲရှိကြတော့
တရားမဝင်အလုပ်လုပ်နေရတဲ့မြန်မာလုံသားတဦးအနေနဲ့တလားကိုပြန်ပြလာစားငွေမြန်မာဝင်နဲ့ဆိုရင်ကျပ်6သိန်းလောက်ရပြီးတော့တဝက်လောက်ပဲစုဆောင်းမိတယ်လို့သူကပြောပါတယ်မြန်မာကနေတရားဝင်လုံသားတောင်းတဲ့ချီခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေကိုမကြသေးခင်ကကန့်လန့်ခဲ့တာပါမြန်မာဘက်ကတော့ကနဦးအနေနဲ့လုံသား2000လောက်စပြီးပို့ဖို့ပြင်ဆင်ထားတယ်လို့လူထိတ်မိုးပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီက VOA ကိုပြောပါတယ်MOU လုံသားတွေဆင်လွတ်ဖို့အတွက်မြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီ12ခုကလုပ်ကင်권ရထားပါတယ်။ထိုင်းဘက်ကတရားဝင်လုံသားအများပြလိုအပ်နေပေမဲ့လည်းထိုင်းလုပ်ငန်းတွေရဲ့အချက်လက်ကိုစစ်ဆေးရတာတချို့ဆက်ယုံတွေကအတိတ်ဖြစ်နေတာတွေကြောင့်ဒါတွေကိုစီစစ်ဖို့အချိန်ကြန့်ကြာနေတယ်လို့အေဂျင်စီတချို့ကပြောပါတယ်ခင်ဗျာ။